ီးခဲ့တဲ့ဇန်နဝါရီလ17ရက်နေ့ကစောက်လုပ်ရေးဝန်ကြီးဌာနဟာကမ္ဘာပံရဲ့အဖွဲ့ဝင်တစ်ခုဖြစ်တဲ့ International Finance Corporation IFC နဲ့စာချုပ်တစ်ခုချုပ်ပါတယ်။အကြောင်းကတော့နောင်ဖောက်လို့မဲ့ရန်ကုန်ကအရှိကီလိုမီတာ40လောက်ရှိမဲ့မိုးပြံကားလမ်းအတွက် IFC ကနေငွေကြေးဆိုင်ရာစီမံခန့်ခွဲမှုကိုအကြံပေးဖို့ပါပဲ။လက်ရှိအစိုးရရဲ့အဲ့ဒီရန်ကုန်မိုးပြံကားလမ်းစီမံကိန်းဟာစိတ်ဝင်စားစရာကောင်းပါတယ်။စီမံကိန်းအကောင့်ထဲပေါ်ရမယ့်အကြောင်းရင်းကတော့လက်ရှိရန်ကုန်မြို့ဟာရင်ကျော်ကြက်တီးမှုဖြစ်နေပြီးပြည်သူတွေလူမှုစီးပွားဘဝထိခိုက်မှုတွေနှိမ့်စင်ကြုံတွေ့နေရတယ်။ဒါပြင်ရန်ကုန်မြို့ဟာလမ်းဧရိယာနဲ့နယ်မြေဧရိယာအချို့မှာဂျပန်နိုင်ငံတိုကျိုထိုင်းနိုင်ငံဘန်ကောက်ထက်အခြေအနေဆိုးနေတယ်ဒါကိုအသေးချာမဖြစ်ရှင်းရင်နောက်ပိုင်းပြည်သူတွေလူမှုစီးပွားဘဝပိုပြီးထိခိုက်လာနိုင်တယ်ဒီအတွက်အခုစီမံကိန်းကိုအကောင့်ထဲပေါ်ရတာလို့ဆိုပါတယ်စီမံကိန်းကိုကြည့်လိုက်ရင်တီလဝါကနားလန်းကနေမင်္ဂလာတုံထိ22ကီလိုမီတာခွဲအဲ့ဒီကနေရန်ကုန်မန္တလေးလမ်းမကြီးထိ15ကီလိုလက်ရှိရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်နဲ့ဆက်သွယ်ဖို့3ကီလိုမီတာပါဝင်တယ်လို့သိရပါတယ်ပြောရမယ်ဆိုရင်ဒီစီမံကိန်းဟာအနာဂတ်ရန်ကုန်မြို့အတွက်တကယ်ကိုလိုအပ်နေတဲ့စီမံကိန်းဆိုတာညှင်းလို့မရနိုင်ပါဘူး။နောက်အသစ်တည်ဆောက်မဲ့ဘကူးကဟန်တာဝရီအပြည်ပြည်ဆိုင်ရာလေဆိပ်နဲ့လဲချိတ်ဆက်မယ်လို့ဆိုထားပါတယ်။ဒါပေမဲ့ဒီစီမံကိန်းစတင်ဖို့ပြည်စည်းဖို့ဆိုတာအချိန်တစ်ခုယူရပါမယ်။လောလောဆယ်မှာရန်ကုန်ဟာရင်ကျော်ကြက်တဲတဲ့ပြဿနာစိုးစိုးဝါးကြုံနေရပြီးပြည်သူတွေရဲ့နှိမ့်စင်ဘဝထိခိုက်နေတာပါ။အခုလိုမိုးပြံကားလမ်းစီမံကိန်းမပြီးခင်ရန်ကုန်ကရင်ကျော်ကြက်တဲတဲ့ပြဿနာကိုဘယ်လိုကင်တွယ်သင့်တယ်လဲဆိုတာလေလာစမ်းစစ်ကြည့်ကြအောင်ပါတကယ်တော့အခုလိုမိုးပြံကားလမ်းစီမံကိန်းစတင်ဖို့ပြည်စည်းဖို့ဆိုတာအချိန်တခုပေးရတယ်လို့ငွေကြေးလဲတော်တော်လေးကုန်မဲ့စီမံကိန်းအမျိုးအစားဖြစ်ပါတယ်လက်ရှိရန်ကုန်မှာကြုံတွေ့နေရတဲ့ရင်ကျော်ကြက်တီးမှုပြဿနာကိုခက်မြန်မြန်မဖြေရှင်းရင်နောင်စီမံကိန်းပြီးသွားတဲ့အချိန်မိုးပြန်လမ်းပေါ်မှာကရှင်းလင်းပြီးအောက်ခြေမှာစိုးမြတ်တိုင်းစိုးဖြစ်ကျင်တိုင်းဖြစ်နေတဲ့အခြေအနေမျိုးရောက်ကောင်းရောက်သွားနိုင်ပါတယ်အထူးသဖြင့်စနစ်တကျစီမံခန့်ခွဲမှုမရှိတော့တာဝန်ရှိသူရောပြည်သူကပါစနစ်မရှိတဲ့အခြေအနေအောက်မှာဘယ်အမှမရာဖြစ်တယ်လို့နေထိုင်သွားလာတဲ့အကျင့်ဆိုးရသွားနိုင်တဲ့ပြဿနာရှိနေလို့ပါဒီအတွက်ဒီပြဿနာကြီးကိုအချိန်မီဖြေရှင်းဖို့လိုအပ်ပါတယ်သူတေသနာတွေးရှိချက်အတိုင်းပါပဲလက်ရှိရန်ကုန်ကလမ်းဧရိယာနဲ့နယ်မြေဧရိယာအချို့အစားအခြေအနေဆိုးနေလို့ကားမောင်းသူတွေဟာကွင်းရှောင်လမ်းပေါင်းစုံကနေမောင်းနေနေကြတာနေ့တတူပါပါပဲဒီအတွက်ရန်ကုန်အစိုးရအနေနဲ့အဲ့ဒီအသုံးပြုနေတဲ့ကွင်းရှောင်လမ်းစနစ်ကိုစနစ်တကျစည်ရင်းပြုစုပုံမှန်အသုံးပြုနိုင်အောင်ကောင်းကောင်းမွန်မွန်ပြုပြင်ပေးတာအဲ့ဒီလမ်းတွေထဲမှာရင်သွာလာမှုကိုအနှောက်အယှက်ဖြစ်စေတဲ့အနေအထားမျိုးကိုရှင်းလင်းဖယ်ရှားတာမျိုးလုပ်တင်ပါတယ်။ဒါပြင်တခြားပြစ်နိုင်ကြီးကွင်းလျှောက်လမ်းအသစ်တွေထပ်ဖော်ထုတ်ပြီးအသုံးပြုနိုင်အောင်ဆောင်ရွက်တင်ပါတယ်။ရင်ကျော်ကြက်တီးမှုနဲ့ပတ်သက်ရင်မပြောမဖြစ်တဲ့ကိစ္စတစ်ခုကတော့ကားပါကင်ပြဿနာပါ။လမ်းဧရိယာနေရတဲ့အထက်ကားတွေဟာကားပါကင်မှာမရှိဘဲအလုံးလမ်းပေါ်ရောက်နေတာကရင်ကျော်ကြက်တီးမှုပြဿနာကိုဖြေရှင်းရခက်စေပါတယ်။ဒီအတွက်နိုင်ငံတကာအတွေ့အကြုံရဖြည့်ရှင်းနေကတော့လက်ရှိရန်ကုန်မှာအများဆိုင်နေရာတွေမှာကားပါကင်တွေကိုတစ်စီးချင်းစီရပ်နိုင်အောင်စနစ်ကျသတ်မှတ်ပေးဖို့ပါ NLD လွတ်တော်အမတ်တယောက်ပြောသလိုမြင်းဝါကွက်တွေစနစ်ကျရေးဆွဲပြီးအဲ့ဒီထဲမှာရပ်နိုင်အောင်ပြင်ဆင်ပေးထားတာပါပြီးရင်အများပြည်သူပိုင်နေရာတွေဖြစ်တဲ့အတွက်ကားပါကင်ကြီးစနစ်ကျကောက်ရပါမယ်လက်တွေ့ကြပြီးအလုတ်ဖြစ်တဲ့နှုံသားနဲ့ကောက်နိုင်ရင်အစိုးရအတွက်ငွေငွေတစ်နှစ်တစ်နှစ်ကျန်ငွေဘီလီယံနဲ့ချီပြီးအများကြီးရနိုင်တဲ့အနေအထားရောက်ရှိလာပါမယ်။အဲ့ဒီအခါမှာအဲ့ဒီငွေတွေကိုအသုံးပြုပြီးနောက်ထပ်ကားပါကင်နေရာအသစ်တွေဖော်ထုတ်ကားပါကင်အဆောက်အဦအသစ်တွေစောက်ပြီးဖြည့်ရှင်းတာမျိုးလုပ်နိုင်ပါလိမ့်မယ်။ရင်ကျော်ကြက်တီးမှုဖြစ်စေတဲ့နောက်ပြဿနာတစ်ခုကတော့ဘတ်ကားမှတ်တိုင်တွေတက္ကစီရရမယ့်နေရာတွေစနစ်တကျသတ်မှတ်ပေးထားတာမရှိတဲ့ပြဿနာပါ။ဒီအတွက်နေရာစနစ်တကျသတ်မှတ်ပေးပြီးအဲ့ဒီနေရာတွေကိုအခြားအသုံးပြုခွင့်မပေးဘဲထိမ့်သိမ်းပေးရမှာမယ်။ဘတ်ကားမှတ်တိုင်တက္ကစီစတန်နဲ့ဈေးဝင်ရောက်တာပုဂ္ဂလိကကားတွေဝင်ရက်တာအဆရှိတဲ့ကိစ္စမျိုးကိုအေးအေးယူတားမြစ်ပေးတာမျိုးပါနောက်ထပ်ပြဿနာတစ်ခုကတော့လမ်းမေးဈေးတဲ့ပြဿနာပါနိုင်ငံတော်တော်များများရဲ့ပြည်တွင်းမှာလမ်းမေးဈေးတဲ့ဆိုတာရှိစမြဲပါလုံးဝမရှိရဆိုတာလည်းလုပ်လို့မရပါဘူးအရေးကြီးတာကတော့ရင်ကျော်ကြက်တီးမှုနဲ့ပလက်ဖောင်းပေါ်ကပြည်သူတွေအသွားအလာထိခိုက်မှုမရှိစေတဲ့အနေအထားဖြစ်အောင်အတိုင်းအတာနဲ့စနစ်တကျခွင့်ပြုပေးထားတာမျိုးပါ နောက်ထပ်လိုအပ်တာကလက်ရှိရင်ကျော်ကြတိမှုနဲ့ရင်အန္တရာယ်ဖြစ်မှုကိုစိုးစိုးဝါးဝါးအားပေးစေတဲ့စိုက်ကားစကူတာဆက်ဘင်းတွေကိုစီးကွင်ပြုတ်ပလားမပြုတ်ဘူးလားဆိုတာပါလက်ရှိအနေအထားအတိုင်းဒါကိုလစ်လူရှုထားလို့မရပါဘူးစီးကွင်ပေးမယ်ဆိုရင်လဲဘယ်လိုပုံစံတားမြစ်မယ်ဆိုရင်ဘယ်လိုပုံစံစနစ်တကျဖြစ်အောင်စီမံခန့်ခွဲပေးဖို့လိုပါတယ်နောက်ထပ်လိုအပ်ချက်ကတော့လက်ရှိရန်ကုန်မှာလိုအပ်နေတဲ့လမ်းအမှတ်အသားစနစ်တွေစနစ်တကျပြန်ဖြစ်အောင်ရေးဆွဲပေးဖို့လူကူးမြင်းကြားတွေစနစ်တကျဖြစ်အောင်လုပ်ပေးဖို့မီးပွိုင်တွေစနစ်တကျရှိစေဖို့စတာတွေဖြစ်ပါတယ်အားလုံးကိုခြုံငုံတုံးတက်လိုက်ရင်အစိုးရဟာမိုးပြန်ကားလမ်းဖောက်လုတာမျိုးလိုဘတ်ဂျက်ငွေကြေးအများကြီးအကုန်ချခံမဲ့လုပ်ငန်းမျိုးတွေထက်စာရင်လက်ငင်းအကျိုးဖြစ်ထွန်းစေမဲ့စီမံခန့်ခွဲရေးနည်းနာတွေနဲ့ရင်ကျော်ကြက်တီးမှုကိုဖြည့်ရှင်းနိုင်အောင်ပို့ပြီးစ조사တင်ပါတယ်ဒါမှသာနောက်မိုးပြန်ကားလမ်းတွေပေါ်ပေါက်လာတဲ့အခါအဲ့ဒီမိုးပြန်ကားလမ်းတွေပေါ်မှာရှင်းလင်းနေပေမဲ့အောက်မှာတော့ငကူအတိုင်းကားတွေကြက်ပြင်းကြက်ရှုပ်ပြင်းရှုပ်စနစ်မကျဗျမ်းမရာဖြစ်မြဲဆိုတဲ့အခြေအနေမျိုးတွေကိုကြော်လွားနိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်